တော်ရရှိများရှင် KNU ကရင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းလည်းဖြင့် KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့စေဦးစီးချုပ်ဟောင်းလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးစောတာမလာဘောဟာကြာသပတေးနေ့ညကကွယ်လွန်ခဲ့ပြီဖြစ်ပါတယ်ဗိုလ်ချုပ်ကြီးတမလာဘောဟာစီးရီးနိုင်ငံရေးနှစ်ခုစလုံးကိုနားလည်သဘောပေါက်သူဖြစ်တယ်လို့ KNU ရဲ့မူဝါဒတွေနဲ့ပတ်သက်လို့ခိုင်မာစွာရည်တည်ဆောင်ရွက်ခဲ့သူဖြစ်တယ်လို့လှုပ်ဆောင်နေတဲ့လှုပ်ဖော်ကင်ဘက်တွေကပြောကြပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင
် KNU ကောင်းဆောင်ဟောင်းဗိုလ်ချုပ်ကြီးတမလာဘောဟာအသက်60နှစ်အရွယ်မှာလူကြီးရောဂါနဲ့ကြာသပတေးနေ့ည9:23မိနစ်ကထိုင်းမြန်မာနယ်စပ်မက်စရီယန်မြို့ကနေအိမ်မှာကွယ်လွန်သွားတာဖြစ်ပါတယ်ဗိုလ်ချုပ်ကြီးတမလာဘောဟာစီရေးအရာရောနိုင်ငံရေးအရာပါနှမျိုးစလုံးနားလဲကြွန့်ကျင်သူဖြစ်တယ်လို့ KNU အရန်ဖိုးကော်မတီဟောင်းလဲဖြစ်ဗိုလ်ချုပ်ကြီးတမလာဘောနဲ့လှုပ်ဖော်ကင်ဘက်လဲဖြစ်ခဲ့ဘူးတဲ့ပဒိုဇော်နောင်ကပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီဗိုလ်ချုပ်တမလာဘောနဲ့ပတ်သက်လို့ကတော့အဲ့ဒီလူပိုင်းဆိုင်ရာမှာရည်တည့်ချက်ခိုင်မာတယ်ကျွန်တော်အဲ့လိုမြင်တယ်နောက်တစ်ချက်ကသူကတပ်မူးတယောက်ဖြစ်ပေမဲ့နိုင်ငံရေးနားလဲတဲ့တပ်မူးတယောက်ပေါ့နော်ဒါတော်လည်းနိုင်ငံရေးသဘောတရားတွေကိုနားလည်တဲ့ဗိုလ်ချုပ်တယောက်အမည်အနေနဲ့ကျွန်တော်မြင်တယ်။အခုလည်းဆိုတော့သူ့ရဲ့ဒီနိုင်ငံရည်တည်ချက်တွေကတောက်လျှောက်ခိုင်မာခဲ့တာကိုကျွန်တော်တွေ့ရတယ်။နောက်တော့ဒီကျွန်တော်တို့ဒီ General Agreement ကလာမှာအဲ့ဒါဗိုလ်ချုပ်မြတော်မှသူ့ကိုဗိုလ်ချုပ်ယာတုကနေသူ့ကိုထုတ်လိုက်တာတွေရှိတယ်။ဟိုသူ့ရဲ့ရည်တည်ချက်ကလူနာလို့ပေါ့။အဲဒီတော့ဆိုရင်ဗိုလ်ချုပ်မြတို့လည်းဟောပေါ့နော်။ဟိုနည်းနည်းလေးသူတို့ဒီမူပိုင်းဆိုင်ရာမှာဆင်းနေကြင်လာတဲ့ရည်နာတဲ့ပုံမှာအဲ့ဗိုလ်ချုပ်တာလဘောကတော့သူကမူနဲ့ပတ်သက်ပြီးတော့ခိုင်မှာယက်တည်တဲ့ဒါကြောင့်အဲ့ဒါသူ့ထုတ်လိုက်ရတယ်ရှိတယ်အဲ့ဒါထုတ်လိုက်ပြီးတော့ဒါပေမဲ့ကျွန်တော်နောက်အကြီးဘော့ဟိုဘောကော်နီဆွေးပြန်ခေါ်ပြီးတော့ဟိုကျွန်တော်ဒီဘောကော်မတီရဲ့ဝိုင်းဝန်းဆွေးနွေးချက်အရောက်နောက်ဗိုလ်ချုပ်များသူ့ရဲ့ဒီဗိုလ်တောင်လဘောကိုထုတ်တဲ့ဟိုပါဘောနော်ဟမ်ပြန်ပယ်လိုက်တာပါနော်ဆိုတော့အဲ့ဒီကာလမှာလည်းသူကတကယ်ပဲဟိုပါဖြစ်တယ်ခိုင်မှာမှရှိတယ်သူຢາດູວ່າထုတ်ເລထုတ်ໄປသူမຕົງເລົ່າຫູບໍເນາ
ະ1996ຄົນນີ້ມາຍາມອຊູຍະແນ່ KNU ອຈາປິລົດແດສຸນຸບ້ວຍກໍບູຈູຈີຕາມະລາບໍກະອຸສອງແກ່ປີ້ເອີ້ດີສຸນຸບ້ວຍດີມາແລອະພ່ແຊຍແມູວາດາອັນຄາຍມາຊໍຢັດຕີສຸນຸແກ່ຕູຜິດແດລູເອີ້ດີສຸນຸບ້ວຍມາກໍໄດ້ປາວັນແກ່ແດປະໂຣຊອນນອງກະປ ્યો ວ່າໄດ້ဒါပေမဲ့လက်ရှိ KNU အဖွဲ့ကတောင်းနေတဲ့နိုင်ငံရေးလမ်းစဉ်အပေါ်သဘောမကျဘူးဆိုတာကိုသူမကွယ်လွန်ခင်မှာဗိုလ်ချုပ်ကြီးတမလာဘောကသူ့ကိုပြောပြခဲ့တယ်လို့ပဒိုဇော်နောင်ကပြောပါတယ
်။နောက်တော့အခုလက်ရှိ KNU အငြင်းအငြင်းကိစ္စနဲ့ပတ်သက်လို့လည်းသူ့အမြင်တစ်ခုရှိတယ်။အဲ့ဒါတော့တော်လေးတော့ပေါ့ဗောနော်။သူတူတူခြားခြားပဲလို့ပြောရမှာပေါ့သူ။အခုလှုပ်ဆောင်နေတဲ့ဟိုလုပ်ငန်းစဉ်တရားကိုတော်လိုင်းကိုသစ္စာဖောက်တဲ့လုပ်ငန်းနေပဲဆိုတော့သူအဲ့လိုတော့တစ်ချက်ပြောသွားတယ်။
အခုဒီဟို KNU နဲ့ဟိုမြန်မာအစိုးရနဲ့ဆွေးနွေးနေတဲ့ကိစ္စဟောလာဒါမှမဟုတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးနဲ့ဒီမြန်မာအစိုးရနဲ့ဆွေးနွေးနေတဲ့ကိစ္စလာဒါမှမဟုတ်မြန်မာအစိုးရဘက်ကလှုပ်ဆောင်ချက်တွေဘယ်ကိစ္စကိုသူကဆိုလိုချင်တာလဲဗ
ျသူကတော့အဓိကတော့ဒီလက်ရှိ KNU ဘက်ကတွားနေတဲ့ကိုဟိုလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့သူကအဲ့ဒါသုံးသပ်ကြတာပေါ့နော
်သူသဘောမကျဘူးဒါက
ခုတော်လိုင်းကိုသစ္စာဖောက်တဲ့ဟိုပါပေါ့နော်လှုပ်ရက်တွေပဲဆိုတော့သူကအဲ့အဲ့လိုကျွန်တော်တို့သူပြောတယ်
ဟုတ်ကဲ့သူမင်းတော့သဘောမကျဘူးပေါ့အခုသွားနေလမ်းကြောင
်းဟုတ်တယ်သူသဘောမကျဘူးဟုတ်တယ
်ဘိုးချုပ်ကြီးတမလာဘောဟာကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌအဖြစ်နဲ့ဘိုးကော်မတီတက်တန်းတစ်ခု၄နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အသက်အရွယ်ကြီးရင်လာပြီးဖြစ်တဲ့အတွက်သူ့အနေနဲ့ဥက္ကဋ္ဌရာထူးကနေအနားယူရမယ့်အကြောင်း2012ခုနှစ်နိုဝင်ဘာလကုန်ပိုင်းမှာကျင်းပတဲ့15ကြိမ်မြောက် KNU Congress မှာတရားဝင်တောင်းဆိုခဲ့တာဖြစ်ပါတယ်ဘိုလ်ချုပ်ကြီးတမလာဘောကွယ်လွန်သွားတဲ့အတွက် KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ဝန်ထမ်းကြောင်ကြီးညာချက်ထုတ်ပြန်ပြီးဇာပနအခမ်းအနားကိုတော့အဖွဲ့အစည်းအနေနဲ့ရောဘာသာရေးထုံးစံအရာပါဆက်လက်ဆောင်ရွက်သွားမယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ